မြန်မာနိုင်ငံမှာဆေးဆူရရဲ့တက်ခဲမှုတွေကြောင့်အိုးမဲ့အိမ်မဲ့ထွက်ပြေးခိုလုံနေရတဲ့ဒုက္ခသည်တွေအတွက်ပြည်ထောင်နိုင်ငံကအကူအညီအလှူငွေကိုနှစ်ဆနီးပါးတိုးမြှင့်ပေးမယ်လို့ပြောဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံဖွံ့ဖြိုးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဌာနကမြန်မာနိုင်ငံအတွင်းပြည်ပကဖြစ်ပေါ်ရာနေရာတွေမှာကူညီထောက်ပံ့ရေးလုပ်ကန်နေတဲ့အဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာ၈သိန်းနီးပါးထောက်ပံ့မယ်လို့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံဘက်နေဆက်ကျော်ပြည်ကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ကန်နေတဲ့ထိုင်းနိုင်ငံအတွင်းကငွေကြေးထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေကိုလည်းဒီအစုငွေတွေကိုအသုံးပြုခွင့်ပေးမယ်လို့ဆိုပါတယ်။ပြည်ထောင်နိုင်ငံအတွင်းကူညီပေးအဖွဲ့တချို့ကပြည်ထောင်နိုင်ငံကဖွံ့ဖြိုးရေးကူညီပေးဆိုင်ရာဌာန DFIDR မြန်မာနိုင်ငံအတွင်းဖိနစ်ချုပ်ချယ်မှုကြောင့်ဘေးလွတ်ရအောင်ထွက်ပြေးနေတဲ့ဒုက္ခသည်တွေကိုထိထိရောက်ရောက်ကူညီမပေးဘူးဆိုပြီးမကြသေးခင်လုံးကဝေဖန်ခဲ့ပါတယ်။ဒီလိုဝေဖန်ချက်ထွက်ပေါ်လာပြီးပြည်ထောင်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအကူအညီပေးဌာနကအခုလိုအကူအညီတွေတိုးပေးမယ်လို့ကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းတိုင်းရင်းသားကရင်လူမျိုးစုတွေကိုထိုးစစ်ဆင်တိုက်ခိုက်တဲ့စစ်ဆိုးရရဲ့ထိုးစစ်ဆင်မှုတွေမှာတချို့ကရင်ရွာတွေဟာရွာလိုက်စစ်ဆိုးရကဖယ်ရှားတာကိုခံခဲ့ရတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။